ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီဟာအီတလီသမ္မတဆာဂျီယိုမတ်ရဲလာဝန်ကြီးချုပ်ဂျော်ဂျီယာမလုံးနီပေါ်ဟမ်မင်းကြီးဖရန်စစ်စတိုနဲ့တွေ့ဆုံဖို့အတွက်အီတလီနိုင်ငံရောမမြို့ကိုရောက်ရှိနေပါတယ်ရုရှားနိုင်ငံကကီးဖ်မြို့ရုရှားဘက်ကကီးဖ်မြို့အပါဝင်ယူကရိန်းအလဲပိုင်းနဲ့တောင်ပိုင်းကမြို့တွေကိုဒရုန်းတွေနဲ့တိုက်ခိုက်နေချိန်မှာပဲသမ္မတဇယ်လင်စကီဟာအီတလီနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်မနေ့ညကတော့ရုရှားဘက်ကတိုက်ခိုက်လိုက်တဲ့ဒရုန်းတွေအားလုံးကိုယူကရိန်းကလေကြောင်းရန်ကာကွယ်ရေးဒုံးကျည်တွေနဲ့ပစ်ချနိုင်ခဲ့တယ်လို့ကီးဖ်မြို့မှာရှိတဲ့ယူကရိန်းစစ်တပ်ကဒီနေ့မှပြောပါတယ်ဒါပေမဲ့အရေးအတွက်ဘလောက်ဆိုတာကိုတော့အတိအကျပြောဆိုသွားခဲ့ခြင်းမရှိပါဘူးဒါဟာအခုလအတွင်းမှာရုရှားဘက်ကကီးဖ်မြို့ကိုဒရုန်းနဲ့6ချိန်မြောက်တိုက်ခိုက်တာဖြစ်ပြီးတော့ဒီတိုက်ခိုက်မှုကြောင့်အဆောက်အုံတွေတစ်စုံတရာထိခိုက်ပျက်စီးတာမရှိဘူးလို့လည်းပြောပါတယ်တစ်ချိန်တည်းမှာပဲဂျာမနီနိုင်ငံကလည်းယူကရိန်းကိုအမေရိကန်ဒေါ်လာ3ဘီလီယံတန်ဖိုးရှိတဲ့စစ်လက်နက်ပစ္စည်းတွေအကူအညီပေးဖို့ပြင်ဆင်နေတယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ